နိုဘယ်လကလုတ်ခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်နှောက်ခဲ့တယ်လို့အမေရိကန်ထောက်လှမ်ရေးအဖွဲ့တွေကကောက်ချက်ချထားပြီးတဲ့နောက်အလားတူဖြစ်ရမျိုးထပ်ဖြစ်လာနိုင်တယ်လို့သမ္မတဘရာဂိုဘားမာကပြောလိုက်ပါတယ်။အဲဒီလိုလုတ်ရမျိုးမရှိသလောက်ဖြစ်အောင်ယူကောက်ခံသမ္မတဒေါ်နယ်ထရမ့်နဲ့ကွန်ဂရက်လူတော်ကအသေးချလုတ်ဖို့အရေးကြီးတယ်လို့လည်းဆိုပါတယ်။ပြန်ပြီးဟီလ ူညွှန်ကြားခဲ့ကြောင်းအစောပိုင်းမှာတော့ရုရှားဘာသာစကားပြောသူအများပြားရှိတဲ့အရင်ဆိုဗီယက်ပြည်တော်စုတွေကနိုင်ငံတွေမှာလုတ်ခဲ့ပြီးတဖြည်းဖြည်းနဲ့အနောက်ဒီမိုကရေစီနိုင်ငံတွေမှာလုတ်လာတာဖြစ်ကြောင်းတနင်္ဂနွေနေ့ကထုတ်လွှင့်တဲ့ ABC ရုပ်သံဌာနနဲ့တွေ့ဆုံမေးမြန်းကမ်းမှာသမ္မတဥပမာကပြောထားပါတယ်